Ukraine နဲ့ Russia ကြားမှာစစ်ဆင်ညှိနှိုင်းမှုတွေလုပ်နိုင်တဲ့အခြေအနေတွေကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဖန်တီးပေးဖို့လိုတယ်လို့တရုတ်သမ္မတရှီကျင်းပင်ကဒီကနေ့ပဲပြောလိုက်ပါတယ်။ Hungary ဝန်ကြီးချုပ်နဲ့တရုတ်ခီးစဉ်တွင်းမှာသမ္မတရှီကျင်းပင်နဲ့တွေ့ဆုံစဉ်မှာပဲအခုလိုပြောလိုက်တာပါ။ဒီကနေ့မှာပဲ Ukraine နိုင်ငံမြို့တော်ဖြစ်တဲ့ Kiev မှာရှိတဲ့ကလေးစစ်ရုံတစ်ခုကို Russia ဘက်ကဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ20သေဆုံးခဲ့ပါတယ်။ Ukraine သမ္မတ Volodymyr Zelensky ကတော့ကယ်ဆယ်ရေးသမားတွေကအပြည့်အစည်တွေကြားထဲမှာအသက်ရှင်ကျန်သူတွေကိုရှာဖွေကယ်ဆယ်နေကြောင်းနဲ့အသေးပြောက်စင်းအတိအကျမသိရသေးဘူးလို့ပြောပါတယ်။ရုရှားအနေနဲ့သူရဲ့ဒုံးကျည်တွေဘယ်မှာတိုက်ခိုက်နေတယ်ဆိုတာကိုမသိဘူးလို့ညင်းဆိုလို့မရသလိုအပြစ်မဲ့ပြည်သူတွေကလေးငယ်တွေကိုတိုက်ခိုက်ခဲ့တဲ့ဒီလုပ်ရက်ကိုတာဝန်ယူရမှာဖြစ်တယ်လို့လည်းယူကရိန်းသမ္မတဇလန်စကီကပြောပါတယ်။တကဘာလုံးအနေနဲ့လည်းရုရှားရဲ့လုပ်ရက်ကိုနှုတ်ဆက်မနေသင့်ဘူးလို့လည်းသူကပြောထားပါသေးတယ်ရှင်။